စစ်တွေမျိုးနာစီရက်ကွက်လို့လဲခေါ်ကြတဲ့စက်ယုံစုရက်ကွက်ကဒေသခံနှစ်ဦးကိုရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP တပ်ဖွဲ့ဝင်တွေတနက်နဲ့ပြစ်ခတ်ခဲ့ရကြောင်းတအူးဆေးယုံတင်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အစည်းကတကြောပြန်တိုက်ပွဲတွေပြင်းထန်လာတဲ့အချိန်မှာရခိုင်ပြည်လွတ်မြောက်ရေးပါတီတပ်ဖွဲ့ဝင်တွေဟာစစ်ကောင်စီနဲ့ပေါင်းပြီးတော့ဒေသခံပြည်သူတွေကိုဖမ်းဆီးရိုက်နှက်တာတွေလုပ်နေတယ်လို့လည်းရခိုင်ရေးလေးလာသူတအူးကဆွဆွဲပြောဆိုထားပါတယ် ALP ဘက်ကတော့တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအရာတနက်ကန်ရတာဖြစ်တယ်လို့လည်းတုံ့ပြန်ပြောဆိုထားပါတယ်ဒီအခြေအနေကိုတော့ဒီအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြမှာပါရှင်
မြန်မာစစ်တပ်နဲ့အပြစ်ရစဲရေး NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP အဖွဲ့ကတပ်ဖွဲ့ဝင်တူဈေးဆိုင်ဆိုင်ပိုင်ရှင်တူနဲ့အော်တိုဘာလ10ရက်နေ့ကအချင်းမြားကစစ်တွေမျိုးနာစီရောက်ကခေါ်စက်ယုံစုရက်ကွက်တဲ့ကိုနောက်ထပ် ALP တပ်ဖွဲ့ဝင်10ဦးထက်မနည်းလက်နက်တွေနဲ့ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။တနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အရက်သားတူထိခိုက်ဒဏ်ရာရပြီးဆေးရုံတင်ထားတဲ့အကြောင်းမျက်မြင်သက်တေတွေက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီပြောခွင့်ရဒုဗိုလ်မှူးကြီးခိုင်ကျော်စိုးကတော့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ကိုမကြိုက်တဲ့သူတွေကသူတို့ရဲဘော်တအူးကိုဝိုင်းရိုက်တဲ့အတွက်တွားရောက်ဖမ်းဆီးတဲ့အချိန်တနက်လူခံရတာကြောင့်တုံ့ပြန်ပြစ်ခတ်တာလို့ပြောပါတယ်
။အပြန်အလှန်ဖိကျတာပါအပြန်အလှန်ရိုက်ကြတာပါအဲဒီအချိန်မှာတနက်နဲ့တယောက်ကရှင်တယ်ပေါ့မင်းတို့အဖမ်းခံပါမလုံနဲ့ဝင်မရိုက်နဲ့အဲလိုမျိုးအဖမ်းမခံဘဲနဲ့အဲ့ဒီတနက်နဲ့ရှင်တဲ့လူကိုဝင်ပြီးတော့လုံးတယ်လေဝင်ပြီးတော့ဖိတယ်ပေါ့တနက်ကိုလူတယ်ပေါ့တနက်လူတဲ့အချိန်မှာနောက်တစ်ယောက်ကထုတ်ပြပေးလိုက်တာမသေးပါဘူးဒီဟိုသေလောက်တဲ့ဒဏ်ရာမဟုတ်ပါဘူးပုံပါပုံကိုပဲဟိုပေးလိုက်တာပါသုံးလေးချက်မဟုတ်ပါဘူးနှစ်ချက်ပါပဲနှစ်ချက်တည်းပေးလိုက်တာ
ဒီလအတွင်းပဲစစ်တွေမျိုးနာစီရောက်ကွက်ခေါ်ဆက်ယုံစုကဒေသခံလင်မယားနှုတ်ကိုရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်တပ်ဖွဲ့တွေကအမျိုးသမီးကိုပြန်လွတ်ပေးလိုက်ပေမဲ့အမျိုးသားဖြစ်သူကတော့အခုချိန်ထိအဆက်အသွယ်မရသေးတဲ့အကြောင်းဖမ်းဆီးခံထားသူရဲ့အမဖြစ်သူကပြောပါတယ်
စစ်တနာရီကျော်လောက်မှလာဖမ်းနေတဲ့စစ်သားတွေနဲ့ ALB ကလူတွေလာပြီးတော့မိမကိုတော့အမှတ်တရရဲစခန်းကိုခေါ်သွားတယ်။ယောက်ျားကိုတော့စစ်သားကားပေါ်တင်ထားတာ ALB ရုံးရှိမှမြင်ခဲ့ရတယ်လို့ပြောတယ်။အဆက်အသွယ်မရတော့တော်တော်လေးကိုစိတ်ပူနေရပါတယ်။ကျမတို့သိကြတာကဘသူဖမ်းထားတယ်ဥပဒေနဲ့ထောင်ချရင်လည်းချဖို့သူ့တဲ့င်းကိုသိကြပါတယ်
။ ALB ပါတီဘက်ကတော့စစ်တပ်နဲ့ပူးပေါင်းပြီးဒေသခံတွေကိုဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေမဟုတ်မမှန်ဘူးလို့ညှင်းဆို့ထားပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့ပေါ်အားပေးထောက်ခံကြတဲ့ရခိုင်ပြည်သူတွေကမြန်မာစစ်တပ်နဲ့အပြစ်ရစဲရေး NCA လက်မှတ်ရေးထိုးထားတဲ့ ALB ပါတီရဲ့နိုင်ငံရေးခံယူချက်နဲ့လှုပ်ဆောင်ချက်တွေပေါ်ကန့်ကွက်နေကြတဲ့အကြောင်းရခိုင်အရေးကြွမ်းကျင်သူတူဖြစ်တဲ့ဦးထွန်းညီကပြောပါတယ်။ဒီပေါ် ALP ပါတီဘက်ကတုံ့ပြန်ချက်ဟာအကြမ်းဖက်လာတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းသူကစွပ်စွဲပါတယ်
။ဒီနဲ့ဒီဗမာစစ်ကောင်စီတားတို့ရဲ့အဲကြောပြန်တိုက်ပွဲဖြစ်လာတဲ့အခါကျတော့မှပဲဒီ ALP ရဲ့အခန့်ကဏ္ဍကလည်းခုချိန်မှာပို့ပြီးတော့အာဒီဖမ်းဆီးတာတွေပြီးတော့တရားစီစစ်တပ်မျိုးပေါ်မှာတရားစီရင်တာတွေအထိဟိုလောက်တယ်ဆိုတဲ့ဟာကတော့တော်တော်လေးအာဒီဟိုပြည်သူလူထုကတော့လက်ခံတာကျွန်တော်မတွေ့ရဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့ ALP နေနဲ့အခန့်ပြည်သူတွေရဲ့ဒီနိုင်ငံရေးမျှော်မှန်းချက်နဲ့ ALP ထပ်တူမကြဘူး။နောက်တစ်ချက်ကကြတော့လက်ရှိစစ်ကောင်စီကဖိုက်ခေါ်တဲ့ညီချင်းရဲ့ဆွေးနွေးပွဲကိုလည်းသူ့အနေနဲ့ဟိုတက်နေတာရှိရဲ့တက်ပြီးတော့ဆွေးနွေးနေတာမျိုးရှိတယ်ပေါ့လေ။ဆိုတော့ရခိုင်ပြည်သူလူထုအနေနဲ့ကတော့ဒီအခြေအနေပေါ်မှာဟိုလက်ခံတာမျိုးကျွန်တော်ဟိုလုံးဝမတွေ့ရဘူး။ဒါမဲ့ဒီတလနှလားအတိုးအတွင်းမှာ ALB ရဲ့ဒီစစ်တွေမျိုးပေါ်မှာအာဒီလောက်ဆောင်ချက်တဲ့ရှုံးဟာဒီအကြမ်းဖက်မှုဆန်လာတယ်ဆိုတာကတော့ဒါညင်းလို့မရတဲ့အခြေအနေတရားလို့ပြော
ရခိုင်လက်နက်ကိုင် AA အဖွဲ့ကလည်းရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP တပ်ဖွဲ့ဝင်တွေနဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုဖမ်းဆီးစစ်ဆေးနေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့ကလွှဲပြီးတခြားလက်နက်ကိုင်အဖွဲ့တွေမထားဘူးဆိုပြီးတော့လည်း AA ဘက်ကပြောဆို AA ဘက်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ဘက်ကတော့သူတို့အဖွဲ့ဟာ NCA လမ်းကြောင်းကိုတွားနေတဲ့အဖွဲ့ဖြစ်တာကြောင့်လက်နက်အသုံးမပြုပေမဲ့လက်ရှိမှာတော့တပ်ဖွဲ့ဝင်တွေလုံခြုံရေးစိုးရိမ်ရတဲ့အတွက်လက်နက်ကင်ထားတယ်လို့တုံ့ပြန်ပါတယ် ALP ပါတီရဲ့ဒုဗိုလ်မှူးကြီးခန့်ကျော်စိုးကအခုလိုပြောပါတယ
်အရင်ကတော့ကျွန်တော်တို့ဘာမှမဆောက်ဘူးဒါတုတ်တယ်ဥမာတနေ့တည်းဘာမှကျွန်တော်တို့စိတ်မကူဘူးဒါပေမဲ့ညှင်းချင်ရရတော့နေတယ်နိုင်ငံရေးကိုနိုင်ငံရေးရဆွေးနွေးမယ်အဲ့လိုသဖော်ထားတာပေါ့ကျွန်တော်တို့ကဘာမှကင်ဆုံးတာမရှိဘူးအရင်ကအခုနောက်ပိတ်ကြရတော့မဟုတ်တော့ဘူးကျွန်တော်တို့ပါတီကခေါင်းဆောင်တွေဥမာကျွန်တော်တို့တက်မတော်ကခေါင်းဆောင်တွေကိုဥမာအုပ်စုဖွဲ့ပြီးတော့ဖမ်းလာတယ်စီလာတယ်အဲအမျိုးမျိုးပေါ့အဲ့လိုလှုပ်လာတဲ့အပေါ်မှာသိမခံနိုင်လို့ကျွန်တော်တို့ကနေပြီးရင်ကျွန်တော်ကစီဆိုင်ပြီးတော့ဒီလက်လုံးတွေလေးတွေလီစင်နေလေးတွေအနည်းချက်ဝင်ပြီးကြတာတော့ရှိပါတယ်
ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ပါတီဟာ တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တယ်လို့စစ်ကောင်စီကခေါ်ယူတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလည်းတက်ရောက်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။